mingla ba kamya di da ba ma ro nya de da ga taung du ri ye yi akhet khe chang go tin pya chin ma de sai pyo yi akhet khe ne patat bi phu ma ya dama song phit ni de a chin ni ri go pyo chin na phit ba de nya so de niya ma a chao twei song de da ri phit de pakhauk gu myain pauk sa de de da ri a chang go a le bi pyo chin ma de mo kaung ne a nya chaw kwe ma tat bu de a nya ma ye sha de so de a chang go pyo me so ro ba thu ra mat lu so bi twei ni ja me tin ma de tin le tin sia ba တကယ်လေအညာမှာရေရှားတယ်ဆိုတဲ့ကိစ္စကအထူးအဆန်မဟုတ်ပါဘူး။ဒါပေမဲ့ရေရှားတာကိုဖြည့်ရှင်းဖို့လုပ်ထားတဲ့တာဝန်ရှိသူတွေရဲ့ဆောင်ရွက်ချက်တွေကထူးဆန်းနေပါတယ်။ပထမဆုံးဖြစ်ရတဲ့ခုကိုဥပမာပြောပါမယ်။မြိုင်မြို့နယ်ကမကြီးစုဆိုတဲ့ကျေးရွာမှာမကြီးစုဆယ်ဆိုတဲ့မြေသားတမန်တစ်ခုရှိပါတယ်။ဆယ်ကြီးမဟုတ်ပေမဲ့ဆယ်ပေါင်းအရှည်ကတမိုင်နီးပါးပေ4000ကျော်လောက်ရှိပါတယ်။အဲ့ဒီဆယ်ကိုလွန်ခဲ့တဲ့10နှစ်လောက်ကတည်းကစောက်ခဲ့တာပါ။အဲ့ဒီဆယ်စောက်ဖို့အတွက်ရွာတဲကတောင်သူအယောက်40ကျော်လောက်ကသူတို့ရဲ့မြေတွေကိုရရရော်ရော်ပေးခဲ့ကြတာ။ဘာဖြစ်လို့မြေတွေကိုမတွတ်မဆုတ်ပဲအာတက်တရောနဲ့အလကားပေးလိုက်ကြတာလဲလို့မေးတော့လူသုံးဖို့ကစိုက်ပျိုးရေးအတွက်ကရေပေါ်ပေါ်များများရမယ်လို့ထင်ခဲ့ကြလို့ပါတဲ့။ဒါပေမဲ့တကယ်လက်တွေမှာဆယ်တဲရေရှိတဲ့အချိန်ကမိုးအရမ်းရွာတဲ့အချိန်လောက်ပဲဆိုတော့လူသုံးဖို့စိုက်ပျိုးဖို့အားကိုးလို့မရပါဘူး။ရေရှိတဲ့အချိန်မှာတရိတ်ဆန်တွေကိုရေတိုက်ဖို့လောက်အတွက်ပဲအဆင်ပြေပါတယ်တဲ့။ဒါကဥပမာတစ်ခုပါ။နောက်ဥပမာတစ်ခုကပခုတ်ကူမြို့နယ်ထဲမှာရှိတဲ့ကြီးရွာလျှက်စစ်မြေရင်စီမံကိန်းမှာဆယ်ကို2009ခုနှစ်မှာစဆောက်ခဲ့တာပါ။ဆယ်ရေပေးဖို့ကံအဆင့်ဆင့်နဲ့မြောင်းဖောက်ထားတဲ့အရှိကမိုင်အစိတ်30လောက်ရှိပါတယ်။ဒါပေမဲ့အခုချိန်အထိဆယ်ရေပေးနိုင်တာက9မိုင်6မိုင်လောက်အထိပဲရှိပါသေးတယ်။ရေပေးနိုင်တဲ့ပမာဏကမူလကရည်ရွယ်ထားတာရဲ့9ဘုံပုံရင်တဘုံလောက်ပဲရှိပါသေးတယ်။ဒါပေမဲ့အဲ့ဒီနေရာမှာလည်းတောင်သူတွေအနေနဲ့ရေလဲမရမြေလဲဆုံးဖြစ်နေတဲ့ဖြစ်ရပ်တွေရှိနေပါတယ်။ရာကွက်ထဲမှာရေသွင်မြောင်းကိုကန့်လန့်ပြက်ဖောက်ထားတော့တောင်သူတွေရဲ့မြေတချို့တော့ဆုံးရှုံးသွားပါတယ်။ဒါပေမဲ့အဲ့ဒီမြောင်းတွေလာဖောက်သွားတာ၈နှစ်လောက်ရှိပေမဲ့အခုထိရေကတော့ရောက်မလာသေးပါဘူး။တောင်သူတွေရဲ့ဘဝကဖုံးမရဓမ္မဆုံးမှာဒီလိုပြောတဲ့အတွက်အစိုးရရဲ့ဆယ်တွေဆောက်တဲ့စီမံကိန်းကိုကန့်ကွက်လိုတဲ့သဘောမဟုတ်ပါဘူး။မိုးနေတဲ့အညာဒေသမှာဆယ်တွေတမန်တွေဆောက်တာဟာရေရှားတဲ့ပြဿနာကိုဖြေရှင်းဖို့တကယ်လိုအပ်တဲ့နီလန်တရလည်းဖြစ်ပါတယ်။ဆယ်မြောင်းတွေတာတမန်တွေကြောင့်တချို့ဒေသတွေမှာတောင်သူတွေအမှန်တကယ်အကျိုးဖြစ်ထွန်းနေတာတွေလည်းရှိနေပါတယ်။ဒီအတွက်လည်းကျေးဇူးတင်ပါတယ်။ဒါပေမဲ့အပေါ်မှာပြောခဲ့သလိုရေရမယ်ထင်ပြီးမြေတွေကိုရက်ရက်ရော်ရော်ပေးပြီးကမှရေလဲမရမြေလဲဆုံးဖြစ်နေတဲ့တောင်သူတွေလည်းအများကြီးရှိနေတယ်ဆိုတာကိုထောက်ပြလိုပါတယ်။ရေရှားလုံးနဲ့ပခုတ်ကူဒေသကဆယ်တွေတော်တော်များများမှာရေမရှိတာနဲ့ပတ်သက်ပြီးဆယ်မြောင်းဌာနကိုမေးကြည့်ဘူးပါတယ်ဒီဒေသကဆယ်တွေရဲ့တဝက်နီးပါးလောက်ကရေကိုကြာရှည်မထိန်းနိုင်တာကတဲမြီအမျိုးအစားဖြစ်နေတာကြောင့်လို့ဆိုပါတယ်အဲ့ဒီလိုရေကြာရှည်မထိန်းနိုင်တဲ့ဆယ်တွေကိုစောက်တာကစိုက်ပျိုးရေးအတွက်မဟုတ်ဘူးအစိုးတက်ကိုပုံမှန်တက်ပို့ထိန်းထားပြီးဒေသစိမ့်လန်းစုပြေအောင်အတွက်လို့ပြောပါတယ်ဒီလိုပြောတာအမှန်ပဲဖြစ်နိုင်ပါတယ်ဒါပေမဲ့လို့မြေပေးတဲ့တောင်သူတွေကိုစိုက်ပျိုးရေးလုပ်ငန်းအတွက်ရေမရနိုင်ဘူးဆိုတာကိုပြောဖို့ပြက်ကော့ခဲ့တယ်ဆိုတာလဲငင်းလို့မရတဲ့အမှန်တရားပါပဲတောင်သူတွေကတော့ဆယ်မြောင်းဌာနကပြောတဲ့နည်းပညာတွေအကြောင်းမသိကြပါဘူးဆယ်ဆိုတော့စိုက်ပျိုးရေးအတွက်ရေရမယ်လို့ပဲထင်ခဲ့ကြတာပါစိုက်ပျိုးရေးအတွက်ရေမရနိုင်ဘူးဆိုရင်သူတို့မြေတွေကိုပေးခြင်းမှပေးခဲ့ကြမှာပါရေမနေတဲ့မြေသားတမန်တွေအကြောင်းအပြင်စောက်တာဆယ်နှစ်နီးပါးကြာတာတောင်ရေမစွတ်မပုတ်ပဲပေးနိုင်သေးတဲ့ကြီးရွာဆယ်လိုဆယ်ကြီးတွေအကြောင်းလဲပြောချင်ပါတယ်ဆယ်မဆောက်ခင်ကမှန်းထားတဲ့ပမာဏလောက်လက်တွေမှာရေတကယ်မပေးနိုင်တဲ့ဆယ်တွေသူများနိုင်ငံတွေမှာလည်းအများကြီးရှိပါတယ်ဒါပေမဲ့ဆယ်ဆောက်ပြီးစနှစ်တွေမှာရေများများပေးနိုင်ပြီးနောက်ပိုင်းနှစ်တွေကျမှရေပေးနိုင်တဲ့ပမာဏကလျော့သွားကြတာပါမြန်မာနိုင်ငံမှာလိုစတဲ့ဆိုကြတဲ့ကပေးနိုင်တဲ့ရေကမှန်းထားတဲ့ပမာဏနဲ့အရန်กว่าနေတာမျိုးကတော့ရှားလွန်ပါတယ်မြောင်းဖောက်ထားတာ၈နှစ်လောက်ကြာတာတောင်ရေတစ်ခါမှမရဘူးတဲ့အဖြစ်မျိုးကတော့ရှားလွန်ပါလိမ့်မယ်အပေါ်မှာပြောခဲ့တဲ့ဆယ်နှစ်ခုကပြဿနာပေါင်းအများကြီးတဲကနေလက်တွေ့တက်တည်ပြနိုင်တဲ့လက်လန်းမီတလောက်ကိုဥပမာထုတ်ပြတာပါတကယ်လက်တွေ့မှာအဲ့ဒီလိုရေလဲမရမြေလဲဆုံးဖြစ်နေတာတွေမြောင်းပေါက်တာနှစ်တွေအကြာကြီးရှိတာတော့ရေတစ်ခါမှမရဘူးတာတွေရေရရင်လည်းမစွတ်မပုတ်ပဲဖြစ်နေတာတွေစတဲ့ပြဿနာတွေကအများကြီးအများကြီးရှိနေတာပါဒီတော့ဒီနေရာမှာသက်ဆိုင်တဲ့သူတွေကိုတောင်သူတွေဖွင့်မရဓမ္မဆုံးဖြစ်နေတဲ့အခက်အခဲကိုဘလို့များဖြေရှင်းကြမလဲဆိုတဲ့မေးခွန်းကိုအလေးအနက်မေးလိုပါတယ်။ဖြေရှင်းဖို့တကယ်လိုအပ်နေပါတယ်လို့လည်းတိုက်တွန်းပါတယ်။နောက်တစ်ပတ်မှလည်းအညာဒေတာကရေပြက်တနာနဲ့စိုက်ပျိုးရေးလုပ်ငန်းတွေအကြောင်းကိုဆက်ပါအောင်မယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ